ိကြရင်တက္ကသိုလ်နဲ့ကောလိပ်တွေဟာမိမိတို့ဘာသာစီမံခန့်ခွဲပြီးအုပ်ချုပ်နိုင်လိမ့်မယ်လို့သမ္မတဦးသိန်းစိန်ကအစိုးရတက်တန်တင်မြောက်မိန့်ခွန်းမှာပြောသွားပါတယ်။လွန်ခဲ့တဲ့မေလ၁၂ရက်နေ့ကတော့ပြည်သူကိုဗဟိုပြုတဲ့ဖွံ့ဖြိုးတိုးတက်မှုဟာအစိုးရရည်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်။ပြည်သူအချို့တည်ဖို့ရမှာဗဟိုချုပ်ကိုင်မှုမရှိဘဲဥပဒေစီးမြင့်နဲ့သာထိန်းချုပ်ရမယ်လို့ဆိုပါတယ်။တပတ်ကြတော့စီးပွားရေးရာသမရအကြံပေးဒေါက်တာဦးမြင့်ကရန်ကုန်တက္ကသိုလ်ကိုအရင်ကရှိခဲ့တဲ့ပညာဂုဏ်ရောင်ပြန်လည်ထွန်းပြောင်းအောင်ကြိုးပမ်းကြဖို့အိတ်ဖွင့်ပေးစာထုတ်ပြန်လိုက်ပါတယ်။1962မှာစစ်တပ်ကဘုံခွဲဖျက်ဆီးလိုက်တဲ့တက္ကသိုလ်ကျောင်းသားတမကအဆောက်အဦကိုပြည်သူရန်ကုန်တွင်နဲ့ပြန်လည်တည်ဆောက်ရေးနဲ့တက္ကသတက္ကသိုလ်ကျောင်းသားတမကပေါ်ပေါက်ရေးကိုလည်းဒေါက်တာဦးမြင့်ကဆွေးနွေးကြပါတယ်။ဇူလိုင်လနောက်ပိုင်းရောက်တော့စစ်အစိုးရကြီးစိုးတဲ့အနှစ်90ကာလမှာတက္ကသိုလ်ပညာရေးအဆင့်နှိမ့်ချလာပုံကိုပြည်သူ့လွှတ်တော်မှဆွေးနွေးကြပြီး2012တက္ကသိုလ်ပညာရေးဥပဒေကျမ်းကိုအတိမပြုဘဲရပ်ဆိုင်းလိုက်ပါတယ်
။တက္ကသိုလ်ပညာရေးဥပဒေကျမ်းကိုပြည်သူ့လွှတ်တော်မှဇူလိုင်လ31ရက်နေ့ကအတိပြုဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့မြောက်ဒဂုံကဒေါ်တင်ရွယ်ဦးသူရဦးအောင်ကိုနဲ့ဒေါအောင်စန်းစုကြည်တို့ကကန့်ကွက်ကြပြီးတင်ငန်းကျုံဦးသိန်းညွန့်ကရပ်ဆိုင်းဖို့အဆိုတင်သွင်းတာကြောင့်တက္ကသိုလ်ပညာရေးဥပဒေကျမ်းကိုပြန်လည်ရေးဆွဲရပါလိမ့်မယ်။ပညာရေးဝန်ကြီးဌာနကိုချုပ်ကင်ပေးတဲ့ဥပဒေကျမ်းဖြစ်ပြီးကိုပိုင်အုပ်ချုပ်မှုနဲ့လွတ်လပ်မှုမရှိတဲ့အတွက်လွှတ်တော်ကပယ်ချတဲ့အကြောင်းဒေါ်တင်ရွယ်ဦးကကန့်ကွက်ပြောဆိုခဲ့ပါတယ်။ပြည်ခိုင်ပြိုးပါတီဝင်သူရဦးအောင်ကိုကလည်းဒီဥပဒေကျမ်းဟာ1983ခုနှစ်မဆလပညာရေးဥပဒေကိုမွမ်းမံပြင်ဆင်ထားမှန်သိတာတယ်လို့ဆိုပါတယ်။လွတ်လပ်စွာစီမံအုပ်ချုပ်ခွင့်တင်ကြားခွင့်နဲ့ရန်ပုံငွေရှာခွင့်ရှိရမယ်လို့သူရဦးအောင်ကိုကဆိုပါတယ်။
တက္ကသိုလ်ဥပဒေကျမ်းနဲ့ပတ်သက်ပြီးဒေါ်တင်ရွယ်ဦးနဲ့သူရဦးအောင်ကိုတို့ကန့်ကွက်ပြောဆိုတာကိုဒေါ်အောင်စန်းစုကြည်ကထောက်ခံဆွေးနွေးပြီးဥပဒေကျမ်းတစ်ခုလုံးကိုပြန်လည်ရေးဆွဲဖို့အကြံပြုလိုက်ပါတယ်။စေအစိုးရကြီးစိုးစဉ်ကတက္ကသိုလ်များအုပ်ချုပ်ရေးဗန္ဒာရေးတင်ကြားရေးနဲ့စီကံထိန်းသိမ်းရေးစတာတွေကိုပညာရေးဝန်ကြီးဌာနကထိန်းချုပ်ထားတာကြောင့်တက္ကသိုလ်ပညာရေးပျက်စီးရိုးရင်းပြီးအဆင့်အတန်းနှိမ့်ချသွားရတာလို့ကန့်ကွက်တဲ့လွှတ်တော်ကိုယ်စားလှယ်တွေကမြင်ပါတယ်။တက္ကသိုလ်ဥပဒေကျမ်းကိုရပ်ဆိုင်းဖို့ဦးသိန်းညွန့်အစိုးတင်တဲ့တော်ကိုကန့်ကွက်မဲ့သူတယောက်မှမရှိတာကိုကြည့်ရင်ပညာရေးစနစ်ဟောင်းကိုပြည်သူ့လွှတ်တော်ကလက်မခံတာသိတာပါတယ်။ဒါကြောင့်တက္ကသိုလ်ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်ကော်မတီတက်ဆိုင်ရာပြည်ထောင်စုဝင်ကြီးဌာနနဲ့စိတ်ဝင်စားတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ရေးဆွဲပြီးလွှတ်တော်ဆန္ဒရယူဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်ချက်ချလိုက်ပါတယ်။
ပညာရေးဝန်ကြီးဌာနလက်အောက်မှာတက္ကသိုလ်64ခုရှိပြီးသိပ္ပံနဲ့နည်းပညာဝန်ကြီးဌာနအောက်မှာ61ခုရှိပါတယ်။သိပ္ပံနဲ့နည်းပညာဝန်ကြီးဌာနကို1998ခုနှစ်မှာဖွဲ့စည်းထားတာဖြစ်လို့တစ်နှစ်မှာတက္ကသိုလ်4ခုနှုန်းနဲ့တည်ထောင်လာခဲ့တာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနအောက်မှာတက္ကသိုလ်15ခုရှိပြီးကာကွယ်ရေးနဲ့သမဝယ်မဝန်ကြီးဌာနအောက်မှာလည်းတက္ကသိုလ်5ခုထက်မနည်းရှိကြပါတယ်။ဝန်ကြီးဌာနတစ်ခုနဲ့တစ်ခုငွေကြေးတုံးနိုင်တဲ့အင်အားချင်းတူတာမဟုတ်လို့တက္ကသိုလ်တွေရဲ့အခြေအနေဟာလည်းကွဲပြားခြားနာကြပါတယ်။ကာကွယ်ရေးနဲ့စိုက်ပျိုးရေးတက္ကသိုလ်တွေမှာငွေအင်အားဆရာအင်အားတောင့်တင်းပြီးတင်ကြားရေးပစ္စည်းကိရိယာအလုံးလောက်ရှိပါတယ်။ပညာရေးနဲ့တခြားဝန်ကြီးဌာနလက်အောက်ခံတက္ကသိုလ်တွေမှာတော့ငွေကြေးအကန့်အသတ်ရှိနေပါတယ်
။သိပ္ပံနဲ့နည်းပညာဝန်ကြီးဌာနမှာတက္ကသိုလ်60ကျော်ရှိပေမယ့်နာမည်ကျော် RIT စက်မှုတက္ကသိုလ်ပြန်ဖွင့်ဖို့ကိစ္စမှာရန်ပုံငွေမရှိဘဲဖြစ်နေပါတယ်။1988အရေးတော်ပုံကြောင့်ပိတ်ထားခဲ့တဲ့ RIT ရန်ကုန်စက်မှုတက္ကသိုလ်ကိုနည်းပညာတက္ကသိုလ်အဖြစ်ပြန်ဖွင့်ဖို့ကြိုးပမ်းရာမှာဘတ်ဂျက်မရှိတဲ့အတွက်အငင်းစားပေါမောက်ခအလူခံထွက်နေရပုံကို7 Day News Journal မှာစက်တင်ဘာလ13ရက်နေ့ကဖော်ပြပါတယ်။အစိုးရအကူအညီမပါဘဲသူများလှူရတဲ့ RIT ပြန်ဖွင့်ဖို့ကြိုးပမ်းတာဟာပုဂ္ဂလိကကဏ္ဍရဲ့အထောက်အပံ့ကိုရယူတာဖြစ်လို့အစဉ်အလာကောင်းတစ်ခုဖြစ်နိုင်ပါတယ်။တို့တဲ့ဖွံ့ဖြိုးရေးအတွက်ပညာအခြေခံကိုတိဆောက်ရမှာအစိုးရတဦးကြီးလက်ဝကြီးအုပ်နေလို့တိရောက်မှုမရှိနိုင်ကြောင်းပြတ်တက်လိုက်တဲ့သာရကတစ်ခုဖြစ်ပါတယ်။တက္ကသိုလ်တွေကိုလွတ်လပ်စွာစီမံအုပ်ချုပ်ခွင့်ပေးလိုက်ရင်တဖြည်းဖြည်းပြန်လည်တိုးတက်ဖို့အလားအလာရှိပါတယ်။နိုင်ငံခြားနဲ့လွတ်လပ်စွာဆက်သွယ်လုပ်ကိုင်နိုင်ဖို့လိုပါတယ်။တက္ကသိုလ်အရေးအတွက်များပြီးအရေးအတွက်နှိမ့်ချနေတာဟာဝါဒဖြန့်မှုပဲဖြစ်ပါတယ်။လွတ်လပ်မှတက္ကသိုလ်ပညာအစဉ်အတန်းတိုးတက်နိုင်လာကိုမြန်မာအာဏာပိုင်တွေသဘောပေါက်ဖို့လိုပါတယ်ခင်ဗျာ။